ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10953မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of bacon with ya Ya Darkness in the city
မျောလင့်ချင်းအတန်တောသားရှင်များကိုမင်္ဂလာနေ့ရလေဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တောသားရှင်များရှင်ဘုသူတာဖလေဆွေးနွေးမယ့်အစီအစဉ်မှာကျမအပွေပွေနဲ့
ကျမအပွင့်ထိုက်ကျော်တို့က
လေးလာထားတဲ့ခံခတ်စွာအဆုံးသက်ခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်တောသားရှင်များရှင်ကျမတို့ရဲ့ကိုစိတ်ပေါင်းတဲ့ဆက်ဆံရဲ့ဝိညာဉ်အလုံးကိုပူပေါင်းပြီးဇန်နမုနာအဖြစ်အကျိုးရှိစွာအသုံးပြုမှာဖြစ်ပါတယ်ဒီလိုအကျိုးရှိစွာအသုံးပြုမယ်ဆိုရင်ကျန်းမာအောင်မြင်တဲ့လူနေမှုပုံစံကိုရရှိမှာဖြစ်ပါတယ်ဒါပေမဲ့အောင်မြင်ကျန်းမာပျော်ရွှင်တဲ့ဘဝကိုရရှိဖို့အတွက်အချက်နှစ်ချက်ကိုလှုပ်ဆောင်ပေးရမှာဖြစ်ပါတယ်နံပါတ်1အချက်ကစိတ်ဆန္ဒရှိပြီးဆုံးဖြတ်ချက်ချဖို့နံပါတ2အချက်ကဘုရားသခင်ကိုယုံကြည်ကိုးစားပြီးကြိုးစားလှုပ်ဆောင်ဖို့ဖြစ်ပါတယ
်မှန်ပါတယ်ရှင်တကယ်ချင်းဖော်ပြပြီးခဲ့တဲ့အချက်တွေကိုလိုက်နာကြိုးစားလှုံ့ဆော်ပြရမှာဖြစ်တယ်လို့မိမိခန္ဓာကိုယ်အတွက်လိုက်နာဆောင်ရှားရမယ့်စည်းမျဉ်းတွေကိုလည်းလိုက်နာရပါမယ်။ကျမတို့အနေနဲ့မိမိရဲ့ခန္ဓာကိုယ်ကိုလေးစားရပါမယ်။ဂရုစိုက်ရပါမယ်။ဒါမှသာအသက်ရှင်ကျန်းမာပျော်ရွှင်အောင်မြင်မှာဖြစ်ပါရဲ့ရှင်။
တောသားရှင်တို့အနေနဲ့ခန္ဓာကိုယ်ကျန်းမာမှုကိုဖြစ်စေတဲ့အာဟာရကိုစားသုံးပေးရပါမယ်။ဟင်းဒီဟင်းရွက်အတိအနံအခွန်မာတိအစစ်အစံတတိဝလံလုံတိဆန်တွေကိုနေတန်းစားသုံးပေးရပါမယ်။စီကြောစာလောစာတွေနဲ့အစီအစိမ့်တွေကိုရှော့စားရပါမယ်။အစာတစ်ခုနဲ့တစ်ခုအစာစားတဲ့အချိန်ကြာမှာတခြားအစာစားတော့ကိုရှောင်ရပါမယ်။တမတ်ချိန်မှာပုံမှန်အစာစားမှာဖြစ်ပါတယ်
။ကျမတို့ရဲ့ခန္ဓာကိုယ်အတွင်းတန့်ရှင်စီဖို့ဒီနေ့မှာရေ6ခွက်ကနေ10ခွက်ဒါမှမဟုတ်နလီတာကနေ3လီတာအတွင်းရေကိုတောက်ရပါမယ်။ကျမတို့အနေနဲ့ရေကိုမစားပေမဲ့တောက်ပေးရပါမယ်။ဒါအပြင်မိမိရဲ့ကိုယ်ခန္ဓာအဝတ်အစားအသုံးအဆောင်နဲ့တကွာနေအိမ်ခြံဝင်းတွေကိုလည်းတန့်ရှင်းစွာထားပါမယ်ရှင်
။ကြကြမကားသေးပါဘူး။အမြဲတမ်းတကိုယ်ရည်တန့်ရှင်းမှုကိုပြုလို့ရပါမယ်။ကျမတို့ရဲ့သွားလေးတွေကိုတစ်နေ့မှာနှစ်ကြိမ်တစ်ခါတော့တိုက်ရင်နှစ်မိနစ်လောက်တိုက်ပေးရမှာဖြစ်ပါတယ်။နေအောင်ခြေကနေဗီတာမင် G ကိုရရှိတဲ့အတွက်နေအောင်ခြေကိုနက်နက်စင်နိုင်ရင်မတိုင်မီနဲ့ညနေ၄နာရီနောက်ပိုင်းမှသာခံယူဖို့ဖြစ်ပါတယ်
။လေးစားရတော့တောသားရှင်များရှင်။ကျမတို့ရဲ့အုံနောက်နဲ့အာယုံကြောကိုအန်ဒီရဲ့ဖြစ်စေတဲ့အရက်ဆေးလိပ်စတာတွေကိုမတောက်တုံးပဲရှောင်ကြဉ်ရမှာဖြစ်ပါတယ်။တောသားရှင်များရှင်။ကျမတို့အနေနဲ့အသက်ပြင်းပြင်းရှူရှိုက်တတ်ဖို့မေ့နေတတ်ကြပါတယ်။အသက်ပြင်းပြင်းရှူရှိုက်ခြင်းရဲ့အကျိုးကျေးဇူးတွေလည်းအများကြီးရှိပါတယ်ရှင်
။ဟုတ်ပါတယ်ရှင်။အသက်ပြင်းပြင်းရှူရှိုက်ခြင်းဖြင့်နှင်းချိုက်စွာအိပ်ပျော်စေပါတယ်။အကောင်းမြတ်ဝါဒကိုလည်းပုံမရရှိစေပါတယ်။ပုံမတန်ဆွမ်းလျမြတ်စွာလှုံ့ဆော်နိုင်တယ်လို့ပုံမပျော်ရွှင်စွာနေနိုင်ပါတယ်။စိတ်ညစ်သက်မှုလန်းဆန်းမှုအနိုင်ငြိမ်းမှုနဲ့ပုံမရှင်းလင်းစွာတွေးခေါ်လာနိုင်ပါတယ်
။ဒီလိုပါပဲရှင်။ကျမတို့ရဲ့ဝိညာဉ်ရဲ့အတ္တကိုပံ့ပိုးဖို့ဇီဝအတက်ကိုအမြဲဖြစ်ဆွဲပေးဖို့လိုအပ်ပါတယ်။ဇီဝအတက်ဆိုတာကဆုတောင်းတာပဲဖြစ်ပါတယ်ရှင်
။ကျမတို့အနေနဲ့ မိမိတို့ကိုခန္ဓာကျန်းမာဖို့အစာအသောက်အနေထိုင်တွေကိုတင်တင်မြတ်တာစွာလှုပ်ဆောင်ခြင်းဖြင့်အောင်မြင်တဲ့ဘဝကိုပိုင်ဆိုင်နိုင်ကြပါစေ။သောသားရှင်များရှင်ကျမတို့ရဲ့ကိုယ်စိတ်နှလုံးပေါင်းသင်းဆက်ဆံရေးအားလုံးကိုပူပေါင်းပြီးတော့စံနမူနာအဖြစ်အကျိုးရှိစွာလူလောကကြီးကိုအကျိုးပြုကြပါစို့။တော်သားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။ဘုရားရှင်ရဲ့အထွေထွေဘုသူတော်ရဲ့လူလူတိုင်းအပြည့်အယံချေဝ
ါ။တော့ကတန်တရား
ရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာဆင်ရှင်ခွန်အာယူကြပါစို
့။ခြေတော်တာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။ခြေတဲ့ဓမ္မမိတ်ဆေပေါင်းတို့ဒီနေ့မှာလည်းပဲသင်အနည်းကိုမြည်သူကိုရှိစေခြင်းတည်း။သင်ရဲ့နီးနားမှာဘသူကိုရှိစေခြင်းတာလဲ။သင်ချစ်ရတဲ့ချစ်သူကိုရှိစေခြင်းတာလား။သောမတိချရတဲ့တင့်ရဲ့မိဘကိုရှိစေချင်တာလားတင့်ချရတဲ့တင့်ရဲ့သားသမီးလေးတွေကိုရှိစေချင်တာလားတင့်ရဲ့မိတ်ဆွေအပေါင်းအသင်းတွေတင်သားမှာရှိစေချင်သလားချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့တက်တာမှာလို့ရှင်ကျွန်တော်တို့နဲ့အနီးဆုံးမှာဘသူကိုရှိစေချင်တယ်လဲဘသူကကျွန်တော်တို့အနီးပါမှာရှိတဲ့ခါမှာပိုစိတ်ချမ်းသာမလဲပိုပျော်ရှင်မလဲပိုပြီးတော့ကျွန်တော်ရဲ့ဘဝတက်တာမှာဝမ်းမြောက်ပြီးတော့ပိုပြီးတော့ကျမ်းမာမလဲဒါကြောင့်ဒီနေ့ကျွန်တော်တို့အနီးနားမှာရှိတဲ့သူကကျွန်တော်တို့အလုံးမပင်အဖို့မွန်ကောင်းအားရပြီးတော့ဝမ်းမြောက်ဖွယ်ရာဖြစ်ဖို့ရန်အတွက်အရင်ကြီးပါတယ်ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့လောကမှာရှိတဲ့လူသားတွေအားလုံးကဒုက္ခဆိုတဲ့ရေစီကြောင်းပေါ်မှာရှောင်လန်းနေရတယ်နော်ရေစုံကိုကျွန်တော်ကဆိုရှင်မျောပြီးလိုက်မဲ့စာရေစံကိုတက်ပြီးတော့အမျိုးမျိုးဒုက္ခခံနေကြရတယ်သို့ပေတော့ညာလည်းပဲချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဒုက္ခရေစီကြောင်းပေါ်မှာရောက်နေလင့်စကားဖယားသခင်ကိုကျွန်တော်အားလုံးကကိုးစားဖို့ရည်ကြီးပါတယ်เนาะကိုးစားဖို့ရည်ကြီးတယ်ဒီနေ့ကြတော့အမျိုးသမီးတယောက်ကကားပြက်သွားတယ်เนาะကားပြက်သွားတဲ့အခါမှာဆိုရင်သူ့မှာခုကိုးရမဲ့နေတယ်အနီးနားမှာသူလိုက်ကြီးလိုက်တဲ့ခါကျတော့လည်းပဲသူ့ကိုကူညီနိုင်မဲ့သူကမတွေ့ရဘူးเนาะမတွေ့ရဘူးအဲ့တို့ကြောင့်ကားပြက်နေတဲ့ခါမှာသူ့အနေနဲ့ဒီကားကိုပြန်ကောင်းအောင်လုပ်နိုင်ဖို့ရန်အတွက်လည်းပဲသူမတတ်နိုင်ဘူးသူစိတ်ပြက်လက်ပြက်နဲ့ကားနာမှာပဲတောင်ကြည့်မြောက်ကြည့်နဲ့ဒီလိုပဲရကြည့်နေရတယ်ဒီချိန်ကမှအဝေးတနေရာကနေမှသို့ရှိရင်လူငယ်တယောက်ကသူကားလေးမောင်းလာပြီးတော့ဒီအမျိုးသမီးဒုက္ခရောက်နေတာသူတွေ့တယ်ဒုက္ခရောက်နေတာသူတွေ့တဲ့ခါကျတော့သူကလည်းပဲတခါတည်းကားလေးပေါ်ကနေဆင်းလာပြီးတော့အဲ့ဒီအမျိုးသမီးကိုသွားရောက်ပြီးတော့ကူညီခဲ့တယ်ဒီအမျိုးသမီးကတော့လူကုန်တိုင်းအမျိုးသမီးဖြစ်တယ်ငွေချေတနာဥစ္စာလည်းချမ်းသာတယ်တို့ပြေတော်ညာလည်းပဲကားပြက်သွားတဲ့ခါမှာသူဘာမှမလုပ်နိုင်ဘူးခန္ဓာကလုံနိုင်တဲ့လူငယ်တယောက်ကသူ့ကိုလာပြီးတော့ကူညီတယ်ကူညီတဲ့ခါလို့ရှိရင်တော့သူ့ကားပြန်ပြီးတော့ကောင်းသွားတယ်နော်ကားပြန်ကောင်းသွားတဲ့အတွက်ကြောင့်အဲ့ဒီအမျိုးသမီးကလည်းပဲဝမ်းသာတယ်ဒါနဲ့သူ့မှာရှိတာငွေချေတနာဥစ္စာနဲ့ဒီလူငယ်လေးကိုကူညီဖို့သူစဉ်းစားတယ်လူငယ်လေးကိုပြောတယ်ငါနင့်ကိုကူညီချင်တယ်နော်နင်လက်ခံနိုင်မလားမေးတဲ့ခါမှာလူငယ်လေးကမလိုအပ်ဘူးနော်မလို့အပ်ဘူးကျွန်တော်ကိုကူညီစရာမလိုဘူးကူညီခြင်းတဲ့ဆိုလို့ရှိရင် ဒုက္ခဆင်းရဲရောက်နေတဲ့သူကိုကူညီပေးပါเนาะအဲ့ဒါဆိုလို့ရှင်သင်အမြဲစိတ်ချမ်းသာနေမယ်သင်အမြဲပျော်နေနေမယ်လို့အဲ့ဒီလူငယ်လေးကပြောပြီးတာနဲ့သူထံကနေမှထွက်ခွာပြီးတော့သူကသူမောင်းသွားတယ်ဒါနဲ့ဒီမျိုးသမီးကဆိုရှင်ကားလေးမောင်းလာရင်းနဲ့ခုနကကားပြက်လို့စောင့်နေရင်းနဲ့သူဘိုက်လဲစာနေတယ်ဘိုက်စာတဲ့ခါမှာဆိုရှင်လမ်းရောက်တာတဲ့ခါမှာဆိုရှင်တော့လမ်းဘေးမှာဆိုင်တစ်ဆိုင်ကိုတွေ့တယ်ဒီဆိုင်ကတော့အလွန်ကြီးမားတဲ့ဆိုင်တော့မဟုတ်ဘူးဒါမဲ့စားလို့စားဖြစ်တောက်ဖြစ်အရာတွေတော့ရှိနေမယ်ဒါနဲ့ဒီမျိုးသမီးကလည်းပဲဘိုက်စာတဲ့အတွက်ကြောင့်အဲ့ဒီဆိုင်ထဲကိုဝင်သွားတယ်เนาะဆိုင်ထဲမှာဝင်သွားတဲ့ခါမှာဆိုင်ထဲမှာဆိုရှင်သူမစီမှာဆိုရှင်တော့လာပြီးတော့ဘာစားတော့မလဲဘာစားကျင်တယ်လဲဘာတွေချပေးရမလဲလာမေးတယ်မေးတဲ့စပွဲတိုးကိုကြည့်လိုက်တဲ့ခါမှာကျတော့ကိုဝင်ဆောင်မိခင်တယောက်ဖြစ်နေတယ်เนาะဒီကိုဝင်ဆောင်မိခင်တယောက်နေနေတော့သူမကိုကြည့်လိုက်တဲ့ခါမှာမကြမီမေးရဖွာတော့မယ်သို့ပေမဲ့လည်းပဲဆိုင်မှာသူကဆိုရှင်စပွဲတိုးလာပြီးတော့အလုတ်ချွေးပြုတ်နေကြရတယ်เนาะဒီချင်းကြောင့်ကိုသူမကြည့်လိုက်တဲ့ခါမှာခေါဏာကလူငယ်လေးကပြောတယ်ဆင်းရဲဒုက္ခရောက်နေတဲ့သူကိုကူမလိုက်ပါသင်ဘဝအတ္တမှာအမြဲတမ်းစိတ်ချမ်းသာမယ်အမြဲတမ်းပဲဝမ်းမြောက်နေရိမ့်မယ်ဆိုတာကိုသူမပြန်လဲပြီးတော့ကြားရောင်မိတယ်ဒါနဲ့သူမမာစားစရာရှိတာမာစားလိုက်တယ်စားတယ်ဗိုက်ပြည့်တဲ့ခါမှာဆိုရှင်သူမအနေနဲ့အစားအသောက်တွေသူဒေါ်လာ100ပေးလိုက်တယ်เนาะဒေါ်လာ100ပေးလိုက်တဲ့ခါကျတော့အဲ့ဒီအမျိုးသမီးကဒီကတဲ့ငွေရှင်းကောင်တာမှာသွားပြီးတော့เนาะဒီဒေါ်လာ100ပေးတဲ့ခါမှာပြန်အန်းရမှာဟုတ်ပြန်အန်းရမယ်ဆိုတော့သွားရှင်းတဲ့ခါမှာသူမငွေရှင်းကောင်တာနေပြန်လာတဲ့ခါမှာကြားတဲ့ငွေချေးကိုရှင်းလိုက်ပြီးတော့သူပြန်အန်းငွေကိုယူလာတဲ့ခါကျတော့သူမအနေနဲ့ကြည့်လိုက်တဲ့ခါမှာခုနစားတောက်နေတဲ့အမျိုးသမီးကမရှိတော့เนาะမရှိတော့ဘဲနဲ့သူမဒီပိုက်ဆံကိုကင်ထားပြီးတော့သူဆက်ပြီးတော့ပွားလေးကိုအဲ့ဒီလက်ကင်ပွားလေးပေါ့နော်ဒီအန်စပွဲမာတို့ရှိတုတ်တဲ့လက်ကင်ပွားလေးရှိတယ်အဲ့ဒီလက်ကင်ပွားလေးကိုသူမကြည့်လိုက်တဲ့ခါမှာတင့်လိုအပ်တဲ့အရာကိုသုံးပါဆိုပြီးတော့ရေးထားတယ်တဲ့နော်ဒီခါမှာတို့ရှင်သူမအနေနဲ့စိတ်ထဲမှာတို့ရှင်သူမဒနာမရှိပါဘူးပိုက်ဆံမရှိဘူးသူမစားဝင်းနေရဲ့အတွက်ခက်ခဲတယ်မိဘဘူးအတွက်ခက်ခဲနေတယ်နောက်ပြီးရှင်သူမအဲစပွဲကုန်ကိုတန်ရှင်းရေလောက်တဲ့ခါမှာနောက်ထဒေါ်လာ400ထပ်တွေ့တယ်တွေ့တဲ့ခါမှာဆိုရှင်ဘာပြောလဲဆိုတော့တင်းလိုအပ်တဲ့နေရာမှာသုံးပါလိုအပ်နေတဲ့အတွက်ကြောင့်တင်းလိုအပ်ချက်ကိုဖြည့်ဆည်းပေးတာဖြစ်တယ်နော်အဲ့ဒါတင်းအတွက်ဖြစ်တယ်ဆိုပြီးတော့ပေးလိုက်တဲ့ခါမှာခေါတာကအမျိုးသမီးကိုသူမပြန်မစုံတွေ့တော့ပါဘူးသုံးမိမယ်သူမရဲ့စိတ်ထဲမှာစိတ်ချမ်းသာသွားတယ်ဟာဝမ်းမြောက်နေတယ်သူမအနေနဲ့ခက်ခဲနေတယ်အခက်ခဲနဲ့ရင်ဆိုင်ရပြီးတော့မကြမီမီးဖွားဖို့တော့မှမီးဖွားစီမရှိဘူးဘလို့လုံးမလဲသူမစဉ်းစားလို့လည်းမတတ်တဲ့အချိန်တွေမျိုးရောက်နေတယ်ဘဝကအမောင်ကျနေတယ်ဘဝကအမောင်ကျနေတဲ့အတွက်ကြောင့်သူမရဲ့ဘဝတတမှာဆိုရှင်ယုံထွက်နိုင်ဖို့ရန်အတွက်နေစားကားလေးနဲ့တခါတည်းလာပြီးတော့ဆိုင်မှာအလုတ်စင်းကြတယ်ရတဲ့တကြက်တပဲလေးတွေကိုယူသွားပြီးမှမိသားစုတွေပူပန်ရတယ်เนาะသူမအိမ်တို့ပြန်သွားတဲ့ခါမှာအိမ်မှာဆိုရှင်သူယောက်ျားရှိပါတယ်ယောက်ျားသားကလည်းပဲကျမ်းမာရေးချွတ်တဲ့တို့ယောက်ကလေးမောင်မှာတွန်းပို့လို့ပဲလဲနေရတယ်သူလည်းပဲအလုံးမစင်းနိုင်ဘူးယောက်သားယောက်ျားကလည်းပဲအလုံးမစင်းနိုင်ဘူးယောက်ျားကိုလည်းပဲရှာကျွေးနေရတယ်သူ့ရဲ့ဘိုက်ထဲမှာရှိတဲ့ကလေးကလည်းပဲမကြမီမွေးရတော့မယ်အဲ့ဒီအတွက်စိုးရိမ်နေရတဲ့ထဲမှာခေါဏာကအမျိုးသမီးကသူ့အတွက်ဒေါ်လာ400နဲ့ခေါဏာပြန်အန်းငွေနဲ့ပေါင်းလိုက်တဲ့ခါမှာသူကတော့ရှင်ယောက်ျားအတွက်ဆေးကုပေးနိုင်ရုံနဲ့မကပင်နဲ့သူမမီးဖွားစိတ်ပါပါမမီးဖွားစိတ်ကစအကုန်လုံးကဖူလုံမှုရသွားတယ်เนาะဖူလုံမှုရသွားတယ်ခြေတဓမ္မမိတ်ဆွေပေါင်းတို့ဒီနေ့စာလံကျမ်းခန်းကြီး34ပိုက်ငယ်18မှာထာဝရဘုရားသည်ကြိုးပဲ့သောစိတ်ရှိသူတို့နှင့်နှလုံးကြည်ကွဲသောသူတို့၏သူတို့ကိုနီးတော်မူ၏နောင်တရှိ၍စိတ်နှိမ်ချသောသူတို့ကိုလည်းကဲတင်တော်မူ၏ဆိုပြီးတော့ဖော်ပြလာတယ်။ဒီနေ့ချစ်တဲ့မိစေပေါင်းတို့ခေါဏာကအမျိုးသမီးကားဆိုရှင်သူတစ်ပါးအကျိုးကိုတည်ပေးလိုက်တဲ့ခါမှာတည်ဖို့ပေးလိုက်တဲ့ခါမှာသူ့ရဲ့မေတ္တာတရားကြောင့်နော်သူကဆိုရှင် အခြားသူရဲ့ဒုက္ခကိုအကြီးကျယ်တိမ်ငယ်သလားနည်းပါးသလားဆိုတာမတွေးမြင်နိုင်ပေမဲ့လည်းပဲခေါနာကအမျိုးသမီးရဲ့ကာယကံရှင်ကအကြီးအကျယ်ဒုက္ခရောက်နေတဲ့ပြဿနာအားလုံးကသူ့ရဲ့မတည်ငွေလေးအဖြစ်အကုန်လုံးဖြေရှင်းနိုင်ခဲ့တယ်။ဒီနေ့ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့သာဝရဘုရားကကြိုးပဲ့သောစိတ်ရှိသူတို့နဲ့နှလုံးချေခွဲသောသူတို့အနည်းမှရှိတယ်တဲ့နော်။ဘုရားသခင်ကသင်ရဲ့ဘဝတတာမှာတိမ်ငယ်နေသလား။သင်ရဲ့ဘဝတတာမှာစိတ်ဆင်းရဲနေသလား။သင်ရဲ့ဘဝတတာမှာဒုက္ခရောက်နေသလား။အဲဒီလိုမျိုးကြေကွဲပြီးတော့ဝမ်းနေနေတော့သူတို့ရဲ့သူတို့နဲ့နှီးတော်မူတဲ့ဘုရားဖြစ်တယ်။ဘယ်တော့မှသူတို့ဘာကိုပုံမှာသူတို့ဘာဝမ်းနေနေတဲ့အခါမှာဆိုချင်ဥပိ္ပခာပြုတ်ပြီးတော့ထွက်သွားတော်မူတဲ့ဘုရားမဟုတ်ဘူးမိတ်ဆွေပေါင်းတို့။ဒါဒီဘုရားသခင်ကဆိုရှင်နောင်တရှိ၍စိတ်နှိတ်ချတော်သူတို့ကိုကယ်တွင်တော်မူ၏နော်ကယ်တင်တော်မူတဲ့ဘုရားဖြစ်တယ်။ဒီတော့ဘုရားသခင်ကသင်အနီးမှာရှိတော်မူတဲ့ဘုရားဖြစ်တယ်။သင်နဲ့အနီးဆုံးမှာနေတော်မူခြင်းတဲ့ဘုရားဖြစ်တယ်။ဒါဆိုရင်သင်ဘာလို့ရမလဲသင်ကအဲ့ဒီဘုရားသခင်ကိုယုံကြည်ရမှာဖြစ်တယ်။သင်အနီးကိုမြည်သူရှိစေခြင်းနဲ့ဘုရားကသင်နေပါမှာရှိစေခြင်းနဲ့ဆိုရင်သင်ကဘုရားသခင်ကိုယုံကြည်ပြီးတော့ဘုရားကိုလက်ခံပြီးတော့ဘုရားဝိညာဉ်မွေးလျော်ဖို့ရည်ကြည်ပါတယ်။ဘုရားသခင်ထာဝရမှာအမြဲဆုတောင်းရမှာဖြစ်တယ်။အဲ့ဒီဘုရားသခင်နဲ့အမြဲတမ်းလက်တွဲပြီးတော့အသက်တာကိုရှင်သန်ရမှာဖြစ်တယ်။အဲ့ဒါဆိုလို့ရှင်သင်ရဲ့ဘဝတတရဲ့ကြိုးပဲ့ကြွေမွားပျက်စီးနေတဲ့အချိန်တွေမျိုးကနေပါသင်ကိုကောင်းစားခွင့်ပေးมาဖြစ်တယ်ဒီဘုရားသခင်ကသင်ကိုမဆားမြေဘုရားဖြစ်ပါတယ်ဒါရှောင်းခရစ်ဝင်ပထမဆောင်ခန်းကြီးနှစ်ပိုင်ငယ်၁၉မှာဘုရားသခင်ဤအလိုတော်နှင့်အညီကျင့်တော်သူမူကနေစာထောက်ရတီဤတဲ့နော်ဘုရားသခင်ရဲ့အလိုတော်နှင့်ညီပြီးတော့အသက်တာကိုရှင်သန်တဲ့သူကဘယ်တော့မှပျက်စီးဆုံးရှုံးခြင်းဆိုတာရှိလာမှာမဟုတ်ဘူးသာဝရတိမဲ့ပျောက်ပြက်သွားတဲ့ဆိုတာမရှိဘူးရှုံးနေသွားတဲ့တော့မရှိဘူးဒါမှမကားမနဲ့အောင်မြင်မှုတွေကြာရှုံးသွားတဲ့ဆိုတာမရှိဘူးဖရာသခင်၌ခိုလုံကိုးစားပြီးတော့ဖရာသခင်ရဲ့အလိုတော်နဲ့ညီအသက်တာကိုရှင်းတမ်းမယ်ဆိုရင်အမြဲတမ်းပြည့်ပြည့်စုံပြီးတော့အောင်မြင်ခြင်းအခွင့်အောင်မြင်မှုအထွတ်ထိပ်ကိုရောက်မယ်ဆိုတာကိုတမန်ကျမ်းစာကပြောထားတာဖြစ်တယ်အဲ့ဒီအရာကဘယ်တော့မှတည်ထင်ကားအတွက်မဟုတ်ဘူးထာဝရတည်မယ်တဲ့နော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့သင်ရဲ့ဘဝတတာမှာရှိချင်ဆုံးသူပြောသဖြင့်ဖျားဖြစ်ဖို့ရည်ကြည်တယ်ဖျားသခင်ကသင်အနည်းမှာရှိစေချင်တဲ့သူသင်ကိုယ်တိုင်ကရှိအောင်ဖျားနဲ့ဖျားကိုလက်ခံပြီးတော့ဖျားကိုနေရာပေးမယ်ဆိုရင်အဲ့ဒီဖျားသခင်ကသင်ကိုတကယ်ပဲမဆာမှာဖြစ်တယ်သင်ကိုတကယ်ပဲကွယ်ကာမှာဖြစ်တယ်သင်ကိုတကယ်ပဲဆောင်မပို့ဆောင်မှာဖြစ်ပါတယ်ဒီတော့ကြောင့်ဒီနေ့သင်ကိုအားပေးခြင်းတန်ကတော့သင်ရဲ့နှီးကိုမြည်သူကိုရှိစေခြင်းတည်းလေလို့မေးတဲ့ခါမှာယနေ့ကိုရောဖျားကိုကျွန်တော်ရဲ့နှပေးမှာရှိခြင်းနဲ့ကျွန်တော်ရဲ့နှလုံးသားထဲမှာကိုရောဖျားကိုနေရပေးခြင်းနဲ့ကိုရောဖျားသားလေးကျွန်တော်ရဲ့အိမ်မှာလို့ရှင်ကိုရောဖျားကိုရှိစေခြင်းနဲ့ဆိုရင်ဒီနေ့ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ကျွန်တော်တို့ဘာလုပ်ရမလဲထောက်တော်ဖျားရဲ့လှူတော်နဲ့ညီကျင့်ဆောင်ရမယ်နေ့စဉ်နေ့တိုင်းကျမ်းစာဖတ်ဆုတောင်းကြရမယ်နေတိုင်းချမ်းသာဖတ်မယ်ဆူတောင်းမယ်ဆိုရင်ကိုတော်တည်တင်နဲ့တူရှိနေတဲ့သူဖြစ်တဲ့အတွက်ကြောင့်တင်ဟာအားငယ်စရာမလိုတော့ဘူးတင်ရဘွားတတာကြိုးပဲ့ကျင်မွားစရာမလိုတော့ဘူးစိတ်ပြက်စရာတွေမရှိတော့ဘူးအာလုံးအာလုံးအကုန်လုံးကဘုရားသခင်ကပြည့်စုံမှုပေးမယ်ဒီတွေ့တော့ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့တင်တို့အာလုံးဘုရားရဲ့ကောင်းမြတ်ခြင်းစုကျေးစုကိုတကယ်ခံစားနေရတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီသတင်းစကားတွေကိုလည်းသူတို့ဘာကိုဝင်ငါပါသင်ဒီမှာဘသူကိုရှိတဲ့ခြင်းတည်းလို့သူတို့ဘာကိုလည်းမေးချိလိုက်ပါသင်ဒီမှာရှိတဲ့ခြင်းတည်းသူကသင်နဲ့တူရှိခြင်းတည်းသူတည်းဖြစ်တယ်အဲ့ဒီသူကိုသင်ဖိတ်ခေါ်မလားသင်ဖိတ်ခေါ်မယ်ဆိုလို့ရှိရင်အဲ့ဒီသူကမဆိုင်လင်မနဲ့သင်ထံကိုအရောက်လာမှာဖြစ်တယ်အဲ့တော့သင်နဲ့တူရှိပေးမဲ့သူကဆိုရှင်သင်ကိုစိတ်ချမ်းသာအောင်ပေးမဲ့စိတ်ချမ်းသာမှုပေးမဲ့သူဖြစ်တယ်သင်ဘဝတတရဲ့ကြိုးပဲ့ခြင်းမွားနေတဲ့အရာတွေအားလုံးကိုပြန်ပြီးတော့ဆက်ပေးမဲ့သူဖြစ်တယ်။အဲ့အတွက်ကြောင့်သင်တဲ့ဘေးမှာရှိစေခြင်းတဲ့သူကိုကျွန်တော်မိတ်ဆက်ပေးခြင်းနဲ့ကျမမိတ်ဆက်ပေးခြင်းနဲ့ဆိုပြီးတော့ယနေ့ပြောပြပါနော်။ဖရာသခင်ကကောင်းမြတ်ပါတယ်။အဲ့ဒီဖရာသခင်ကိုသင်ကိုယ်တိုင်ကအနီးပါးမှာရှိခွင့်ပေးထားတဲ့ဆိုရင်သင်ကိုယ်တိုင်လည်းပဲကျမ်းမာမယ်။ပျော်ရွှင်မယ်။ငြိမ်သက်ချမ်းသာခြင်းရမယ်။အဲ့ဒီစုကျေးဇူးတွေနဲ့တူအမြဲတမ်းပဲယာသက်ပံเนาะနေစာထာဝရတီးတယ်လို့ပြောတဲ့အတွက်ကြောင့်အဲ့ဒီတီးမြဲခြင်းနေရာဘာပေါ်မှာ သင်လည်းပဲရှင်သန်ခြင်းအပြင်ဖခင်သခင်ကိုသိအနီးပါမှာရှိစေခြင်းရှိစေခြင်းအပြင်သင်ဘဝတက်တာအမြဲတမ်းပဲတာယာဝါပြောဝမ်းမြောက်ပျော်ရွှင်နဲ့ခွန်အားအသီးသီးကိုအမြဲရရှိမယ်ဆိုတဲ့ကြောင့်ဖြစ်ခြင်းအပြင်ဖခင်သခင်ကိုမေယာပေးနိုင်တဲ့အားဖြင့်ကြောက်ကြတာဖြစ်တာဆုတောင်းစမ်းပါဘာလို့ပြန်ပါလဲ
ခွန်ဆက်သားလိုက်ပါရရှင်တောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကရွေးချယ်မှုတွင်အရေးပါအရာရောက်သောခန္ဓာများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရရှင်တောတာရှင်များရှင်ခရီးရန်လူငယ်များဟာမိဖွဲ့ရမှာတော့၎င်းအိမ်တောင်ဘက်ရွေးရမှာတော့၎င်းတတိကြီးစွာထားရမယ်ရွှေအစ်စ်ဖြစ်တယ်လို့ယခုတင်တို့ထင်မှတ်တဲ့အရာဟာနောက်အခါရွှေအတုဖြစ်နေတာကိုတတိပြုကြပါလောကီသားတို့နဲ့အိမ်တောင်ဖက်ချင်းဟာဖျားသခင်တွေတင်တို့ရဲ့ဆောင်ရွက်မှုကိုအနောက်ရှေ့ဖြစ်စေတတ်ပြီးဂုံတရီတိုးတက်အောင်ဘယ်အခါမှမလုံနိုင်ရုံမကလုပ်ငန်းအနေဖြင့်ဖြစ်စေအိမ်တောင်ဖက်အနေဖြင့်ဖြစ်စေလွှဲမားကလွှဲမားကဝိညာဉ်ဆုံးရှုံးတဲ့အထိရင်ဆိုင်ရတတ်ပါတယ်။ယာတပ်ပံရွယ်ကူပြီးပေါင်းတင်းရန်လက်ထက်ဖို့တင်ယူရထားတဲ့သူရဲ့စိတ်နေသဘောထားကိုချင့်ချင်းကြည့်ပါသူရဲ့ဇာရိတကြံ့ခိုင်မှုရှိမရှိစောင့်ကြည့်ပါတင်ဘဝအသက်တာအတွက်ယခုတင်လဲမဲ့ခြေလန်းထက်ပိုပြီးအရေးကြီးတဲ့ကိစ္စမရှိတဲ့အတွက်အလော30မပြုတ်လို့တင်ပါဘူးချစ်ချင်းမေတ္တာမှလည်းမျက်စိရှိတင်ပါတယ်အိမ်တော်တဲ့ဘဝရောက်တဲ့အခါပျော်ရွှင်နိုင်မလားဒါမှမဟုတ်ညှို့ညွတ်မှုကင်းမဲ့ပြီးစိတ်ပြည့်စရာဖြစ်မလားဆိုတာကိုအပြေရအောင်တည်တည်ချာချာစဉ်းစစ်ဖို့လိုပါတယ်ယခုအိမ်တော်ပြုခြင်းဟာကျွန်တော်ကျမအားကောင်းငင်တို့ခြိတက်ရန်အထောက်အကူပြုမလားဒါမှမဟုတ်ဖယားသခင်အားစတဲ့တဘူတိုးပြီးချစ်စီမလားဒါမှမဟုတ်ဖယားသခင်နဲ့ဝေးကွာနိုင်မလားဆိုတာကိုတည်တည်ချာချာစဉ်းစစ်ဖို့လိုအပ်ပါတယ်ဒီလိုသုံးသက်ချက်တစ်ခုခုချွေရင်းမယ်ဆိုရင်ဖယားသခင်ကိုကြောက်ရွံ့တဲ့စိတ်နဲ့ရှေ့သို့မကြည့်တတ်ပါနဲ့အများသောအားဖြင့်အမျိုးသမီးအမျိုးသားတွေဟာထိမ်းမြားမင်္ဂလာပြုကြတဲ့အခါသူတို့အတွက်ဖြည့်ရှင်ရမယ့်တစ်ခုတည်းသောပြဿနာဟာသူတို့နှစ်ဦးစလုံးအနေဖြင့်တဦးပေါ်တဦးဘူးအများသောအမျိုးသမီးအမျိုးသားတွေဟာထိမ်းမြားမင်္ဂလာပြုကြတဲ့အခါသူတို့အတွက်ဖြည့်ရှင်ရမယ့်တစ်ခုတည်းသောပြဿနာဟာသူတို့နှစ်ဦးစလုံးအနေဖြင့်တဦးပေါ်တဦးချစ်သည်မချစ်သည်ဆိုတဲ့ကိစ္စဖြစ်ဟန်လက္ခဏာရှိပါတယ်ဒါပေမဲ့လင်းနဲ့မရဆိုတဲ့အခါမှာချစ်ကိစ္စထဲအလွန်အရေးကြီးတဲ့တာဝန်ကိုသူတို့နှစ်ဦးအပေါ်၌ကြားရောက်နေတာကိုသိရှိရမှာဖြစ်ပါတယ်။သူတို့ကနေတဆင့်တိုးပွားလာမဲ့တားငယ်သမီးငယ်ဟာကာယဗလညာနာဗလနဲ့ဇာရိတဗလတို့နဲ့ပြည့်စုံမလားဆိုတာကိုစဉ်းစားဖို့လိုအပ်ပါတယ်။အိမ်တော်မပြုတ်မီမိမိတို့နောင်လာမဲ့တားငယ်သမီးငယ်များအတွက်လည်းကြိုတင်ပြီးစဉ်းစားထားဖို့ရန်အတွက်လိုအပ်လာပါတယ်။ယနေ့အချိန်မှာဤကဲ့သို့ဆင်ခြင်လုံတရားများနေပါလေရှိနေပါတယ်။လူငယ်လူရွယ်များအိမ်တော်ဖက်ရွေးတဲ့အခါမိဘဖြစ်သူတို့နဲ့တားသမီးဖြစ်သူတို့အတွက်ကာယဗလနဲ့ဝိညာဏဗလတို့တိုးတက်ကြံ့ခိုင်ရေးကိုအကောင်းဆုံးရရှိစေမယ်။လူသားချင်းအားကောင်းချီးမင်္ဂလာဖြစ်စေပြီးသူတို့ရဲ့ဖန်ဆင်းရှင်အားဂုဏ်ပြုစေတဲ့အိမ်တော်ဖက်မျိုးကိုရွေးချယ်တင်ပါတယ်။ဘဝအသက်တာ၌ဝန်ထုပ်များကိုဝေပုံကြကူညီထမ်းရွက်ပြီးခင်မွန်းဖြစ်သူအားဂုဏ်ချက်တည်းတင့်တယ်စေခြင်းနဲ့ရည်မွန်စေပြီးသူမရဲ့ချစ်ချင်းနဲ့ပျော်မွေ့စေတဲ့ဇနီးလောင်းမျိုးကိုလူငယ်တွေကရှာဖွေတင်ပါတယ်။တမာတရရှိတဲ့မယားမူကထာဝရဘုရားပေးသနာတော်မူအရာဖြစ်၏။သူမဤခင်မွန်းသည်သူ့ကိုယုံ၍ထိုမယားသည်မိမိခင်မွန်းအကျိုးကိုမဖျက်တသက်လုံးပြုစုတတ်၏။ပညာစကားကိုပြောတတ်၍မေတ္တာတရားအဖြင့်နှုတ်မွေတတ်၏။အိမ်သူအိမ်သားပြုသမျှတို့ကိုကြည်ရှုတတ်၏။ပြင်းရည်ချင်းအစာကိုမစားတတ်။သူဤသားသမီးတို့သည်ထား၍အမိကိုကောင်းချီးပေးကြ၏။သူဤခင်မွန်းကလည်းလူမျိုးသမီးများတို့သည်ကောင်းမွန်စွာပြီးကြပြီ။သို့ရာတွင်တင်သည်ထိုသူအပေါင်းတို့ကိုလွန်ကဲပြီဟုသူကိုချီးမွမ်းတတ်၏။ဒီလိုဇနီးတဲ့မျိုးကိုပိုင်ဆိုင်တဲ့အမျိုးသားများဟာကောင်းသောအရာကိုရရှိပြီးထာဝရဘုရားရဲ့ကြည်စုတော်ကိုခံရတဲ့သူတွေဖြစ်ပါတယ်။စဉ်းစားဆင်ခြင်ဖို့ရန်အချက်ကတော့တင့်ရဲ့အိမ်တော်ပြုတဲ့အမျိုးသမီးဟာတင့်အိမ်တော်အတွက်ပျော်ရွှင်သာယာမှုကိုစောင့်ခြင်းပေးမလား။ဇနီးလောင်းဟာချွေတာစုဆောင်တတ်ရဲ့လား။ဒါမှမဟုတ်အိမ်တော်ပြုတ်ပြီးတဲ့နောက်ဝါကြားမှုဒါမှမဟုတ်အလှအပကိုစိုက်ညစ်တတ်မှုအတွေ့သူ့လက်ထဲမှာရှိတဲ့ဝင်ငွေအားလုံးကမကပဲ င်းရရှိတဲ့ဝင်ငွေအားလုံးကိုပါဖြုန်တိမဲ့သည်လားငွေကြေးနဲ့ပတ်သက်ပြီးသူမရဲ့တုံ့ဆွယ်မှုဟာမှန်ကန်သလားဒါတွေကိုလည်းစဉ်းစားရမှာဖြစ်ပါတယ်အချစ်စိတ်တစ်ခုတည်းနဲ့လက်ထပ်ဖို့သာစိတ်ဆောနေတဲ့ပုံကိုယ်တူတွေဒီလိုမေးခွန်းနေဟာအရေးပါအရာရောက်မှုမရှိဘူးလို့ထင်ကောင်းထင်ကြပါလိမ့်မယ်သို့တော်လည်းဒီလိုမေးခွန်းမျိုးကိုအိမ်တော်မပြုတ်ခင်ကြိုတင်စဉ်းစားဖို့ရန်အတွက်အင်မတန်မှလိုအပ်ပါတယ်ဒါဟာအနာဂတ်သားရည်အတွက်ဓာတ်ရိုက်ဆက်သွယ်နေတဲ့အရာပဲဖြစ်ပါတယ်မိမိရဲ့ကျင်းပေါ်ကျင်းဘက်ကိုရွေးချယ်တဲ့အခါတစ်ဖက်လူရဲ့အကျင့်စာရိုက်တာကိုအဓိကလေ့လာဖို့လိုအပ်ပါတယ်သူဟာဒီခံသူလုံလာရိယရှိသူဖြစ်ရလားဒါမှမဟုတ်မိခိုးအားထက်ရန်တန်ဆွမ်းတဲ့သူကိုကြီးလိုအပ်တဲ့အချိန်မှာအကူအညီပေးနိုင်သူဖြစ်ရလားကိုယ့်ရဲ့မိဘကိုပြုစုဆောင်ရှောက်နိုင်တဲ့သူဖြစ်ရလားဒါတွေကိုစဉ်းစားရမှာဖြစ်ပါတယ်ဒီလိုကြိုတင်ပြီးစဉ်းစားမှသာလေတာယာပျော်ရွှင်တဲ့အိမ်တော်ကိုတည်ဆောင်နိုင်မှာဖြစ်ပါတယ်ရှင်နားဆင်ကြတဲ့တော်တော်ရှင်များအားလုံးကိုဖခင်ရှင်ကောင်းချီးပေးပါစေ
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ